ဆော်ဒီအာရေဗျနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဆော်ဒီနိုင်ငံသားရေးဝန်ကြီးဖိုင်ဇာဘင်ဖာဟန်နဲ့စနေနေ့ကတွေ့ဆုံခဲ့ပြီးအစ္စရေးဂါဇာပဋိပက္ခအရေးကိုဆွေးနွေးခဲ့ပါတယ်။ဆော်ဒီနိုင်ငံသားရေးဝန်ကြီးဘင်ဖာဟန်ကတော့အရာသားတွေကိုတိုက်ခိုက်တဲ့အပေါ်နှစ်ဖက်စလုံးကိုပြစ်ချင်းရှုံချလိုက်ပြီးအကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းလျှော့ချဖို့တိုက်တွန်းလိုက်ပါတယ်။
We need to work together to find a way out of this cycle of violence. This is something that we really, really need to focus on.
အခုလိုအပြန်အလှန်တိုက်ခိုက်နေတဲ့အတွဲတန်တရားဟာရုံထွက်နိုင်ဖို့ဆွေးနွေးညီလာရှာဖို့လိုပါတယ်။ဒါကိုကျွန်တော်တို့အမှန်တကယ်အာယုံထားလှုပ်ဆောင်ဖို့လိုအပ်ပါတယ်။ဒီတန်တရားကိုအဆုံးသတ်နိုင်အောင်မလုပ်နိုင်ဘူးဆိုလို့ရှိရင်တော့အကြမ်းဖက်တိုက်ခိုက်မှုတွေကပြန်ဖြစ်နေအောင်မှာပါ။ဒီလိုဖြစ်ရင်အရက်သားတွေပဲဆုံးအရင်ဆုံးခံရမှာဖြစ်ပါတယ်။နှစ်ပတ်စလုံးကအရက်သားတွေပဲပိတ်ဆက်ကြရမှာပါလို့ Saudi Arabia နိုင်ငံသားရဲ့ဝန်ကြီးကပြောဆိုသွားတာပါ။ American နိုင်ငံသားရဲ့ဝန်ကြီး Blinken ကပြောဆိုရမှာလဲ Hamas အဖွဲ့ဟာ Palestine တွေကိုကိုစားမပြုဘဲအကြမ်းဖက်အဖွဲ့အစည်းသာဖြစ်ပြီး Israel နိုင်ငံကိုဖျက်ဆီးဖို့နဲ့ဂျူးတွေကိုတပ်ဖြတ်ဖို့သာယူရတဲ့အဖွဲ့ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken ဟာအနောက်အာရှနိုင်ငံ9နိုင်ငံကိုခရီးလှည့်လိုက်ခဲ့ပြီး Israel Hamas စစ်ပွဲကနေဒေသတွင်းစစ်ပွဲအဖြစ်ပြန့်နှံ့မတော့အောင်ကာကွယ်ဖို့လိုက်လံဆွေးနွေးတိုက်တွန်းနေတာဖြစ်ပါတယ်။